မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်စက်တင်ဘာလ21ရက်ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြည့်တောင်းရင်တင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တန်ဇန်နီးယားမှာခီးတဲ့တင်ဂရုသင်္ဘောတိမ်မမှုကြောင့်တည်ဆုံးသူတရားချွတ်ထွက်မနေရှိတဲ့အကြောင်းအစိုးရဝင်သတင်းတွေကဖော်ပြပါရယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရိုးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကဆုံးဖြတ်လိုက်ပါရယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရဖို့ရှိတာကတော့ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမရာယုံပြောခွင့်ရဦးစော်ထေးကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခြေလက်ရှာဖွေရေးအဖွဲ့အစည်းအဝေးခန်းစာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုခဲ့ပါတယ
်။ဒီစင်္ကလာကိုကျွန်တော်တို့အဲလေ့လာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစည်းအဝေးခန်းစာဖြစ်တယ်။နောက်တစ်ခုကဒီလိုမျိုးအစည်းအဝေးခန်းစာသူ့အစည်းအဝေးခန်းစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့သူဘူးသားသာတာဖြစ်မှုပေါ့နော်အတိုင်းဝန်းနေအားလုံး
ရင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူ KIO ဌာနချုပ်လိုင်ဇာမှာတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငြင်းငြင်းလုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင်ချင်းဖလှယ်ခဲ့ကြတဲ့အကြောင်းမြန်မာကျပ်ငွေတန်ဖိုးစတိုက်ကျဆင်းနေပြီးမြန်မာအစိုးရဘက်ကတော့ကျပ်ငွေတန်ဖိုးကျဆင်းမှုကိုဟန့်ကြားနိုင်အောင်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုစီးဆင်းနေတဲ့အကြောင်းစတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
တန်ဇန်နီးယားနိုင်ငံကဗစ်တိုးရီးယားရေကမ်းမှာမနေ့ကခီးစရင်ဂရုသင်္ဘောတိမ်မမှုကြောင့်တည်ဆုံးသူတရားချော်ထက်မနေရှိတဲ့အကြောင်းနိုင်ငံမယ်ရေဒီယိုကဒီနေ့ပဲပြောဆိုလိုက်ပါတယ်။အသက်မသေကျန်နေနိုင်သေးတဲ့သူတွေနဲ့တည်ဆုံးသူကိုရှာဖွေခဲ့စေအစီအစဉ်တွေကိုတော့ဒီနေ့မနေ့ပိုင်းမှာပဲပြန်လည်စတင်နေတာပါ။လူပေါင်း38ယောက်ကိုကယ်ဆယ်နိုင်ငံပြည်ဒီထဲမှာတချို့ကတော့အခြေအနေဆိုးတယ်လို့လည်းဒေသခံအာဏာပိုင်တူဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မွန်ကယ်လာကပြောဆိုခဲ့ပါတယ်။ဒါမှလည်းဂရုသင်္ဘောမှာလိုက်ပါသွားသူရေတွင်းနဲ့ပတ်သက်လို့တော့ပြောဆိုမသွားပါဘူး။တန်ဇန်နီးယားနိုင်ငံကရေချောင်းသွားလာရင်မှအသုံးပြုနေရတဲ့ဂရုသင်္ဘောတွေပေါ်မှာတော့ခီးတဲ့ရာနဲ့ချီတင်ဆောင်လေးရှိတဲ့ကြပါတယ်။ဒေသခံသတင်းမီဒီယာတွေကတော့တိမ်မောက်သွားခဲ့တဲ့ MV Narara ဂရုသင်္ဘောမှာခီးတဲ့200လောက်လိုက်ပါသွားပုံရတဲ့အကြောင်းဖော်ပြနေပါတယ်။1996ခုနှစ်တုန်းကဗစ်တိုးရီးယားရေကန်မှာပဲ MV ပကူဘာဂရုသင်္ဘောတိမ်မောက်ခဲ့ရမှာလူပေါင်း894ဦးသေဆုံးခဲ့ဘူးကြောင့်လဲတန်ဇန်နီးယားဆွေးနွေးကတရားဝင်မှတ်တမ်းတင်ထားတာပါ2011ခုနှစ်မှာတော့ကလည်းတန်ဇန်နီးယားနိုင်ငံဇန်စီဘာကျွန်းစုကမ်းလွန်ဒေသမှာ MV Spice Islander 1တင်မောနင်းမြော်ရွာမှာလဲလူနေရာသေဆုံးကြောင်းတရားဝင်တည်ပြခဲ့ပြီးတထောင်ကျော်ပျော်ဆုံးကြောင်းလဲသတင်းတွေဖော်ပြကြပါတယ်
တရုတ်နိုင်ငံကသူ့ရဲ့စစ်ဘက်အေဂျင်စီတစ်ခုအပေါ်အမေရိကန်ပြည်ထောင်စုကချမှတ်လိုက်တဲ့တက္ကသိုလ်အရေးယူမှုကိုရုတ်သိမ်းပေးမလားဒါမှမဟုတ်ဖြစ်လာမယ့်အကျိုးဆက်ကိုရင်ဆိုင်မလားဆိုပြီးအမေရိကန်ကိုတောင်းဆိုလိုက်ပါတယ်အဲ့ဒီလိုအရေးယူတံခတ်ထားတဲ့အပေါ်တရုတ်နိုင်ငံကတရားဝင်ကန့်ကွက်လိုက်ကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကသတင်းထောက်တွေကိုဒီကနေ့မှပဲပြောဆိုလိုက်တာပါအမေရိကန်ရဲ့လောက်ရက်ကနိုင်ငံတကာဆက်ဆံရေးအခြေခံစီမံစည်းကမ်းတွေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံရဲ့ဆက်ဆံရေးကိုရောနှစ်ဖက်စစ်တပ်တွေရဲ့ဆက်ဆံရေးကိုပါစူးစိုးဝါပျက်စီးစေတယ်လို့ကိန်းကပြောပါတယ်။ရုရှားနိုင်ငံခြားရေးဒုဝန်ကြီးဆာဂေးရက်ခော့ဖ်ကလည်းအမေရိကန်ဟာမီးနဲ့ကစားနေတယ်လို့ဒီကနေ့မှပဲသတိပေးလိုက်ပါတယ်။ဒီလိုတန်တရားလည်နေတဲ့ဖြစ်ရတွေအဆုံးသတ်သွားအောင်အမေရိကန်နိုင်ငံကပိတ်ဆို့တန်းခတ်မှုတွေချမှတ်နေကြတဲ့သူတွေအနေနဲ့ရုရှားရဲ့တမိုင်းကြောင်းကိုအနည်းဆုံးအပေါ်ယံလောက်တော့လေ့လာထားတယ်လို့လည်းရက်ခော့ဖ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုကရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရုရှားစီကလည်းလက်နက်ဝယ်ယူခဲ့တဲ့အတွက်ဆိုပြီးတရုတ်စစ်ဘက်အေဂျင်စီတစ်ခုကိုအမေရိကန်ကကြရပရင်းနေမှာအရေးယူတန်းခတ်လိုက်တာပါတရုတ်နိုင်ငံရဲ့ကာကွယ်ရေးနှီးပညာတွေကိုကြီးကြပ်နေတဲ့တရုတ်စစ်ဘက်အေဂျင်စီတစ်ခုကရုရှားရဲ့အတိတ်ကလက်နက်တင်ပို့ရောင်းချတဲ့ Russo Bruno Export Company နဲ့အယောင်းဝယ်လုပ်ခဲ့တဲ့အတွက်အမေရိကန်ကချက်ချင်းအရေးယူတာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ
်အင်တာနက်ကနေပေါက်ထွင်းတိုက်ခိုက်မှုတွေဆက်သွယ်ရေးကွန်ရက်တွေကိုထိုးဖောက်မှုတွေနဲ့တခြား online တိုက်ခိုက်မှုကျူးလွန်သူတွေအနေနဲ့ထိုက်တဲ့နဲ့ပေးဆက်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းစိုက်ဘာအင်တာနက်လုံခြုံရေးအတွက်ပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်ဒီပါနိုင်ငံတွေအကြမ်းဖက်ဝါရီအုပ်စုတွေရာဇဝတ်ကိုင်းတွေရဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်မနေ့ကပဲလက်မှတ်ရေးထိုးလိုက်တာပါစိုက်ဘာချင်းချောက်မှုအန္တရာယ်ကနေအမေရိကန်ပြည်သူတွေကိုအကာအကွယ်ပေးဖို့တက်နေသမျှအစိုးရကကြိုးပမ်းသွားမှာဖြစ်ကြောင်းသမ္မတကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မဟာဗျူဟာတဲ့ဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်တခြားစိုးရထိတန်းရရှိကလည်းမဟာဗျူဟာတဲ့ဟာအရေးကြီးလိုအပ်နေတဲ့အစီအစဉ်ဖြစ်ကြောင်းပြောဆိုခဲ့ကြတာပါ မေရိကန်ပြည်သူအနေနဲ့ကာဝေးအတွက်သမကချီးမွမ်းရေးအစီအစဉ်တွေလည်းဆောင်ရွက်သွားမယ်ဆိုတာကိုတိုက်ခတ်သူတွေသဘောပေါက်ဖို့လိုအပ်ကြောင်းလည်းအမျိုးသားလူညွန့်ရေးချန်ပီပုတ်ကိုဂျွန်ပေါ်တန်ကသတင်းတော်တွေကိုပြောဆိုသွားပါတယ်။သမရဘရက်ကိုဝါမအစိုးရလက်ထက်မှာတုန်းကလို့ကန့်သက်ချုပ်ကိုင်မှုတွေရှိမှမဟုတ်ကြောင်းလည်းပြောဆိုသွားခဲ့တာပါ။အစိုးရဌာနတွေအေဂျင်စီတွေနဲ့အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့သတင်းချက်လက်တွေလူညွန့်ရေးဆောင်ရွက်ရမယ်ညွှန်ကြားချက်တွေပါဝင်ပြီးချက်ချင်းဆက်တင်အသက်ဝင်ပြီးဖြစ်တဲ့မဟာဗျူဟာအသက်ဟာလွန်ခဲ့တဲ့15နှစ်အတွင်းပြည့်စုံမှုအရှိဆုံးစိုက်ဘာလုံခြုံရေးအစီအစဉ်တစ်ရပ်ဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုထားပါတယ်။လာမယ့်နိုဝင်ဘာ6ရက်နေ့မှာအမေရိကန်လွှတ်တော်ယူကောက်ပွဲတွေကျင်းပဖို့ရှိနေခြင်းရုရှားအပြင်တရုတ်၊အီရန်၊မြောက်ကိုရီးယားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်နဲ့ပတ်သက်လို့အမေရိကန်လုံခြုံရေးထိပ်တန်းအရာရှိတွေသတင်းပေးနေတဲ့အချိန်မှာပဲမဟာဗျူဟာသစ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားရုံးချုပ်တရားသူကြီးဖြစ်သူနာမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ဟာ6ပြစ်ကင်းတဲ့ဂုံတရင်ကြီးသူလူကြီးလူကောင်းတစ်ယောက်ဖြစ်တယ်ဆိုပြီး Las Vegas မြို့မှာမနေ့ကြာရပြင်းနေ့ညကကျင်းပတဲ့လူလူတွေ့ဆုံပွဲမှာထောက်ခံပြောဆိုသွားပါတယ် Brett Kavanaugh ဟာလွန်ခဲ့တဲ့36နှစ်ကအမျိုးသမီးတစ်ယောက်ကိုလိမ်မိုင်းဆိုင်ရာအနိုင်ကျင့်တယ်ဆိုပြီးဆွဆွဲခံထားရတာပါအဲ့ဒီလိုဆွဆွဲထားတဲ့ Miss Christine Bessley Ford ကသူ့ရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်တော့လာမယ့်သတင်းမှတ်အတွင်းအထက်လွှတ်တော်တရားရေးကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ဆန္ဒရှိပါတယ်လို့သူ့ရဲ့ရှင်းနေတွေကပြောပါတယ် Miss Ford နဲ့မိသားစုဟာလောလောဆယ်အသက်အန္တရာယ်ချင်းချောက်ခံထားရတာကြောင့် California ပြည်နယ်ကသူ့နေအိမ်ကနေပြောင်းသွားရတယ်လို့လည်းသူရှင်းနေ Debra Guts ကပြောပါတယ် American သတင်းဌာနရဲ့အဆိုအရ Miss Ford နေနဲ့သူ့ရဲ့လုံခြုံရေးကိုအာမခံပေးမဲ့မျှတမှုရှိတဲ့သဘောတူညီမှုတွေနဲ့လာရောက်စည်းစိမ်ခံမှုဆန္ဒရှိနေသေးတယ်ဆိုပြီးသူ့ရဲ့ရှင်းနေကတရားရေးကော်မတီကို email ရေးသားပေးပို့ခဲ့တယ်လို့ဆိုပါတယ်လာမယ့်သတင်းလာနေ့မှာ Mr. Kavanaugh နဲ့ Miss Ford တို့နှစ်ဦးစလုံးကိုတရားရေးကော်မတီကကြားနာစည်းစိမ်ဖို့ကော်မတီဥက္ကဋ္ဌ Republican Chuck Grassley ကစီစဉ်ထားတာပါဒါပေမဲ့လည်းတနင်္လာနေ့မှာစစ်ဆေးကြနာဖို့ဆိုတာမဖြစ်နိုင်သလိုကော်မတီကအဲ့ဒီလိုဖိပြောနေတာဟာတစ်ဖက်သက်လုံနေတဲ့အပြုံမျိုးဖြစ်တယ်လို့လည်းရှေ့နေ Guts ကရေးသားခဲ့တာပါကြနာပွဲမတိုင်ခင်အဲ့ဒီဆွဆွဲချက်တွေကို American စုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းပေးဖို့ Miss Ford ဖက်ကသိက္ကိုလိုလားနေတယ်လို့လည်းသူရဲ့ရှေ့နေကပြောပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ထဲဖြစ်ပွားခဲ့တဲ့ပြည်ပခတ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူရက်တွေအတွက်မြန်မာစစ်တပ်ရဲ့အမြင့်ဆုံးအဆင့်ကပုံကူတွေမှာတာဝန်ရှိနေပြီးလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ
Call for senior officials in the Myanmar military chain of command to be investigated and prosecuted for the crime of genocide. Thank you very much, Mr. Speaker.
မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးအစဉ်အဆက်ကတာဝန်ရှိတဲ့အစိုးရအရာရှိတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းကြောင်းမနေ့ကဆုံးဖြတ်ချက်ကိုလွှတ်တော်မှာကြေညာရမှာကနေဒါလွှတ်တော်မှအန်ဒရူးလက်စလီကပြောဆိုသွားတာပါ American ပြည်ထောင်စုဝါရှင်တန်မြို့တော်မှာရောက်နေတဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကဒီသတင်းပတ်အစောပိုင်းလူခွင့်ရေးကောင်စီမှတင်သွင်းခဲ့တဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအသွင်ဆောင်တဲ့လက္ခဏာတွေတွေ့ရှိရကြောင်းနဲ့မြန်မာစစ်တပ်ကတာဝန်ရှိသူအစိုးရအရာရှိတွေကိုစုံစမ်းစစ်ဆေးရေးယူဖို့လည်းတိုက်တွန်းထားတာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲလူညိုရေးကင်းစကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာတွေပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်ဝန်ကဆွဆွဲထားပါတယ်မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတန်ဝန်ကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်ရေးယူမှုတွေရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ
်နိုင်ငံတော်လျှော့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်နှံ9နှစ်စီချမှတ်ခံထားတဲ့ Riders တရင်ထောင်တစ်ယောက်ကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်Riders တရင်ထောက်တွေအနေနဲ့တရင်သမားတွေအလုလုရင်း အပြစ်ပေးထောင်ဒဏ်အပြစ်ပေးခံရတာဟာလက်ခံနိုင်စရာမရှိတဲ့အတွက်အစိုးရအနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးပြီးအမှန်ဆုံးပြန်လွတ်ပေးမယ်လို့မျှော်လင့်ကြောင်းအတွင်းရေးမှူးချုပ်ဂူဒရစ်ကပြောဆိုခဲ့တာပါ Reuters သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသတင်းဆောင်မရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖန်ခံရတာပါ September 3ရက်နေ့မှာတော့ British Colony ခေတ်ကလေးကပြဋ္ဌာန်းထားတဲ့နိုင်ငံတော်လျှို့ဝှက်အဥပဒေကိုချိုးပေါက်တယ်ဆိုပြီးထောင်နှံ9နှစ်စီချမှတ်ခံရတာပါဒီလိုပြစ်ဒဏ်ချမှတ်တဲ့ပေါ်ကုလသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ပြည်ရင်းပြည်ပကလူအခွင့်ရေးနဲ့သတင်းလွှတ်လပ်ခွင့်အဖွဲ့အစည်းတွေကပြစ်တင်ဝေဖန်ခဲ့ကြပါတယ်။မနေ့တုန်းကပဲမြန်မာနိုင်ငံကို၂ရက်ကြာခီးစဉ်အဆုံးသတ်ခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်းသတင်းထောက်တွေအပြစ်ပေးခံရတဲ့ကိစ္စနဲ့ပတ်သက်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာပြောဆိုခဲ့တာပါ။တရားစီရင်မှုဟာဖြုံဖြောင်မှမှဖြစ်လားဆိုတဲ့အပေါ်ဆိုရင်ကြောင့်ပြောဆိုခဲ့တယ်လို့လည်းမနေ့တုန်းကတွေ့ဆုံမှုအပြင်မှာပဲဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
အိန္ဒိယနိုင်ငံမှာလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်မှုတွေကိုမှတ်ပုံတင်ဆင်သွင်းတဲ့အစီအစဉ်တစ်ခုကိုစတင်လိုက်ပါပြီ။လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတဲ့ရာဇဝတ်မှုကိစ္စနေ့စဉ်နဲ့မျှပေါ်ပေါက်နေချိန်မှာပဲအိန္ဒိယနိုင်ငံကအမှုကျူးလွန်မှုတွေနောက်ကျောင်းရှိသူတွေကိုမှတ်တမ်းပြုစုမဲ့အစီအစဉ်စတင်လိုက်တာပါ။ဒါပေမဲ့လည်းမှတ်ပုံတင်ဆင်သွင်းခံရသူတွေရဲ့သတင်းအချက်အလက်တွေကိုတော့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာတာဝန်ရှိသူတွေသာကြည့်ရှုခွင့်ရရှိကြမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုလိုတိုင်းပြည်မျိုးမှာတော့လိမ်မိုင်းဆန်ရစော်ကားမှုကျူးလွန်မှုတွေမှတ်တမ်းရှိသူတွေရဲ့အချက်အလက်တွေကိုအများပြည်သူကိုလည်းကြည့်ရှုဝင်ပြုထားပါတယ်။အိန္ဒိယနိုင်ငံကမှတ်တမ်းမှာတော့အာဓမ္မပြုခြင်းမှုအောက်စုလိုက်စော်ကားမှုအရွယ်မရောက်သေးသူတွေနဲ့လိမ်ဆက်ဆက်မှုလိမ်မိုင်းဆန်ရနှောက်ယှက်မှုကျူးလွန်မှုတွေအပါအဝင်လူပေါင်း4,000ကိုစီးရင်ပြုစုထားတဲ့အကြောင်းလဲပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပါတယ်။စုဆောင်ပြုစုထားတဲ့အချက်အလက်တွေထဲမှာတော့လိမ်မိုင်းဆန်ရစော်ကားမှုကျူးလွန်ခဲ့မှုတွေရဲ့ဓာတ်ပုံတွေလိပ်စာတွေနဲ့လက်ပုတွေလည်းပါဝင်ပါတယ်အိန္ဒိယနိုင်ငံရဲ့ရာဇဝတ်မှုမှတ်တမ်းဌာနရဲ့နောက်ဆုံးကိန်းဂဏန်းဖော်ပြချက်တွေအရလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေဟာ2015ခုနှစ်နဲ့2016ခုနှစ်ကြားစနစ်ရာခိုင်နှုန်းတိုးလာတာတွေ့ရှိရပါတယ်2016ခုနှစ်အတွက်မှတ်တမ်းတင်ထားတဲ့ကိန်းဂဏန်းတွေအရအိန္ဒိယနိုင်ငံမှာအာဓမ္မပြုခြင်းမှုတွေနဲ့တိုင်ခြားတဲ့အမှုပေါင်းဟာနေ့စဉ်တရားကျော်ရှိတဲ့အကြောင်းလည်းဖော်ပြထားပါတယ်
ဗီယက်နမ်နိုင်ငံရဲ့သမ္မတထရမ်ဒီခွန်းကပြင်းပြင်းထန်ထန်နာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေမှာပဲကွယ်လွန်သွားတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ကွယ်လွန်ချိန်မှာအသက်60နှစ်ရှိပါပြီ။ဗီယက်နမ်နိုင်ငံပိုင်သတင်းဌာနကဟနွိုင်းမြို့တော်ကစစ်ဘက်စီးအုံမှာသမ္မတကွမ်ကွယ်လွန်သွားကြောင်းကြေညာပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။သမ္မတကွမ်ကိုပြေးခဲ့တဲ့ပုတ်ထိုးနေ့ကကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘီရိုအစည်းအဝေးတစ်ခုနဲ့တရုတ်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အတွက်ကျင်းပတဲ့အခမ်းအနားမှာနောက်ဆုံးတွေ့မြင်ခဲ့ရတာပါ။ပြေးခဲ့တဲ့နေ့ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ဗီယက်နမ်ကိုလာခဲ့ရုံကလည်းသမ္မတကွမ်ကလက်ခံကျေးဇူးခဲ့တာပါ။မစ္စတာကွမ်ဟာ2016ဧပြီလမှာသမ္မတအဖြစ်ရွေးချယ်မခံရခင်မှာပြည်သူ့လုံခြုံရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။
ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုဟာအစိုးရနိုင်ငံရဲ့တမိုင်းမှာအဆိုးအဝါဆုံးလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတဲ့အကြောင်းနိုင်ငံကလူခွင့်ရေးစောင့်ကြည့်ဖွဲ့ Amnesty International ကဆွဆွဲပြောဆိုလိုက်ပါတယ်။တောင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလာမှာတပ်ဖြတ်မှုတွေဖြစ်နေတာတခြားစစ်ဖြစ်နေတဲ့နိုင်ငံတွေထက်တောင်ပိုများနေတဲ့အကြောင်းမနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။စင်ရွန်နံပါတဲ့ဗင်နီဇွဲလာနိုင်ငံမှာရာဇဝတ်မှုတိုက်ဖြတ်ရေးဆောင်ရွက်ရင်းနဲ့လူခွင့်ရေးပေါက်ပြတ်မှုတွေကျွလွန်ခဲ့တာလို့လည်းစီရင်ခံစာကဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေသလိုမြန်မာနိုင်ငံပြိုကွဲရေးထိအားပေးရာရောက်တဲ့အကြောင်းတမရာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ဒီစင်္ကြန်သားကိုကျွန်တော်တို့အဲလေ့လာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တယ်။နောက်တစ်ခုကဒီလိုမျိုးအစီရင်ခံစာသူ့အစီရင်ခံစာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုအသားစာတာဖြစ်မှုပေါ့နော်အတိုင်းအဝန်းတွေအားလုံးကိုပေါင်းစည်းနေတိုင်းမျိုးပြပြစီုံနဲ့မကဘူးကျွန်တော်တို့ဆောင်ရွက်နေတဲ့နေချမ်းရေးနောက်အမျိုးသားပြည်နယ်သက်မြတ်ရေးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီအရာတွေကိုအထူးကဲဖြစ်စေနိုင်တယ်အဟံသာဖြစ်စေနိုင်တယ်ဆိုပြီးတော့ကျွန်တော်တို့ကတွေ့ပါတယ်နောက်ဒီ Fast Finding Mission ရဲ့ Report ကတမားတမားချမှုနဲ့ကျွန်တော်တို့ဓမ္မသိတံချမှုကိုလည်းမေကွန်ထုတ်เสียဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်အဲဒီအရာမှာဘာတွေရှိလဲဆိုရင်တော့တတိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ပေါ်ညွန့်တဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်အဲ့တော့ကျွန်တော်တို့က ခုသွားနေတဲ့ပြန်လဲညီညွတ်ရေးပေါ့နော်ပေါင်းစည်းရေးသာသနာဖြည့်ရေးကိုဖမ်းမပေးပဲနဲ့ဒီတိုင်းသားတွေကြားမှာပို့ပြီးတော့ကွဲပြားစီပြီးတော့ကျွန်တော်တို့နိုင်ငံကျိုးကွဲရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့ထင်တယ်
မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဥစော်ထေးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့ဟို statement လည်းထုတ်ထားပါတယ်အဓိကကတော့ကြီးမားတဲ့ PR တွေဒီ first finding mission ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒါကြောင့်ပဲသူလိုချင်တဲ့အချက်တွေကိုပဲကောင်းလုပ်ပြီးဖော်ပြတယ်အထူးသဖြင့်ကတော့ကျွန်တော်တို့နိုင်ငံရဲ့ democracy အတွင်းကူးပြောင်းရေးကိုလမ်းလွှဲစေနိုင်တဲ့ခုနလိုအချက်တွေပါလာတယ်အဲ့ပါလာတဲ့အဟိုင်းနဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဲ့ပေါ်မှာလည်းကျွန်တော်ဂျားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်အဲ့စိန်ခေါ်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာအဓိက key stakeholder တွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီလုံးညွှန်ချက်မှုတွေပြိုကွဲပျက်စီးအောင်အတကယ်အတိုင်းအတာပြည်သူတွေကြားမှာစီလုံးညွှန်ချက်မှုပြိုကွဲပျက်စီးမှုအမှန်တရားကိုကျွန်တော်တို့ပြင်းထန်စွာကန့်ကွက်တယ်ဆိုပြီးတော့ပြောထားပြီးသားပါအဲ့ဒါနဲ့အဓိက first finding machine မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကန့်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လုပ်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းလိုချင်တဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပန်းနိုင်ဒါကိုတော့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကဖြေချခြင်းတယ
်ဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံပြောရေးဆိုခွင့်ရှိသူဦးစိုးထေးကပြောဆိုထားတာပါရခိုင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်ကြိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်ဒီရေတောက်ကြနေညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီး KIU ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကင်အဖွဲ့၅ဘွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့အနေထားတစ်ဖွဲ့နဲ့တစ်ဖွဲ့မတူညီပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအားလုံးပါဝင်လာနိုင်မှုအတွက်အလို့သဘောတွေ့ဆုံဆွေးနွေးကြပြီးအချင်းချင်းနားလည်မှုပုံမူရခဲ့တဲ့အကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်လိုင်စာမှာကျင်းပတဲ့တိုင်းသားညီလာခံကိုတက်ရောက်ခဲ့သူခေါင်းဆောင်တူက VUE ကိုပြောပါတယ် KIU ဌာနချုပ်လိုင်စာမှာတိုင်းသားလက်နက်ကင်အဖွဲ့၅ဘွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုအခြေအနေကိုအမြင်ချင်းဖလှယ်ခဲ့ကြတာလည်းဖြစ်ပါတယ်ဒီသတင်းကို VUE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ဒီစည်းဝေးကိုစက်တင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိလိုင်စာမြို့မှာ၃ရက်ကြာကျင်းပခဲ့တာဖြစ်ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားစည်းရုံး CNF ချင်းမျိုးသားတပ်ဦး NMSP ဝန်ပြစ်သစ်ပါတီနဲ့လက်မှတ်ရေးထိုးသေးတဲ့ KNPP KNU မျိုးသားတိုးတက်ရေးပါတီ KIO ကချင်လွတ်လပ်ရေးအဖွဲ့ကခေါင်းဆောင်တွေဆွေးနွေးခဲ့တာဖြစ်ပါတယ်အဓိကဆွေးနွေးဖြစ်တဲ့အချက်တွေကိုတော့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဓိကခေါင်းစဉ်အနေနဲ့ဆွေးနွေးတာကတော့အခုလက်ရှိတပိတ်ချင်းစီရဲ့ငင်းချမ်းကြီးဒီပေါ့အဲ့ဒီအခြေအနေတွေကိုတင်ပြဆွေးနွေးကြတာဒုတိယအချက်ကတော့အဆက်လက်ပြီးတော့မှဒီငင်းချမ်းကြီးလမ်းစဉ်တွေကိုပူပေါင်းပြီးမှဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဒီခေါင်းစဉ်တွေကိုဆွေးနွေးတယ်ဆိုတဲ့ကျောင်းကြီးကျွန်တော်ကြားပြရပါတယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးကတော့ဆုံးဖြတ်ချက်ချတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့။လူတဘောနဲ့ဆွေးနွေးတယ်လို့ကြားပါလား
။လိုင်စာကိုတွားရောက်ဆွေးနွေးခဲ့တဲ့ KNU ဒုဥက္ကဋ္ဌဗဒိုစောခွေထူးဝင်းကတော့ဒီဆွေးနွေးပွဲကနေအပြန်အလှန်နားလည်မှုပုံမရရှိခဲ့ကြောင်းပြောပါတယ်
။အခုငွေချင်းရောင်းစားစီမလည်းဒီလိုတိတိကျကျတဲ့ဟာဒီကျွန်တော်ယူဆရခဲ့တဲ့နော်ဆင်ခုမှုတွေကိုဘယ်လိုပုံမှန်ဆောင်ရွက်ပြီးတော့ကျော်လာပါနေလဲဆိုတဲ့ကိစ္စနောက်တစ်ခုကကျွန်တော်နိုင်ငံရင်းချမ်းရေးအတွက်ကအားလုံးပါဝင်နိုင်ဖို့လည်းအရေးကြီးတယ်လေအနေထားမတူဒီပဲလဲကျွန်တော်တို့ရဲ့ပုံမှန်ဆောင်ရွက်မှုနဲ့ဒီရင်းချမ်းလုပ်ငန်းစီမှာပါဝင်လာနိုင်ဖို့အတွက်တော့ကျွန်တော်အဲ့လိုပဲပြင်ပြခဲ့တယ်ပုံမှန်လည်းမျိုးရှိလာပါတယ်ဆိုတဲ့တဘောကကျွန်တော်တို့ကအတူတူကဒီနိုင်ငံရဲ့ရင်းချမ်းရေးအတွက်ဘယ်လိုခံရလဲဘယ်လိုပုံမှန်လဲဆိုတဲ့ကိစ္စတော့ကျွန်တော်ဒီကစဉ်းစားဘယ်လိုလဲစဉ်းစားမှာပေါ့နော်ဒီလိုဖွဲ့စည်းခြင်းနဲ့လည်းကျွန်တော်စဉ်းစားမှာပါ
KIO ကိုယ်စားလှယ်အဖွဲ့တွေဘက်ကလည်းမကြသေးခင်ကတရုတ်ပြည်မှာတမ်ရော့ဘက်ကကိုယ်စားလှယ်တွေနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုပြန်လည်ရှင်းပြခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာတော့နိုင်ငံရေးကဏ္ဍမှာဖက်ဒရယ်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးကိစ္စတွေကိုမဆွေးနွေးနိုင်ခဲ့ပါဘူး။လာမယ့်ရက်တွေအတွင်းမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့အစိုးရလွှတ်တော်တမ်ရော့စတဲ့အင်အားစုတွေကြားမှာအဟန့်တားဖြစ်နေတဲ့အခက်အခဲတွေကိုအလွတ်တဘောထပ်မံညှိနှိုင်းဆွေးနွေးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
။ကိုမိုးစောပါရှင်။အခုဆက်ပြီးတော့မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတာကြောင့်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုမြန်မာအစိုးရဘက်ကစီစစ်တာတွေလုပ်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မြန်မာကျပ်ငွေတန်ဖိုးဆက်ကျနေပြီးဒီကနေ့ညနေပိုင်းအမေရိကန်ဒေါ်လာကိုငွေလဲနှုန်း1620ကျော်အထိရှိနေဆဲဖြစ်ပါတယ်။အခောက်ရွှေဈေးတစ်ကျပ်သားကို10,400ကျော်ဝန်းကျင်ထိရောက်သွားပြီးဝယ်မဲ့သူမရှိသလောက်နှီးပါဖြစ်နေတဲ့အတွက်ရွှေဆိုင်တချို့အယောင်းဝယ်ရပ်ဆိုင်းရမယ့်အခြေအနေတောင်ရောက်နေပြီဆိုပြီးရွှေအယောင်းဝယ်လုပ်သူတချို့ကပြောပါတယ်။မြန်မာစိုးရဘက်ကတော့ကြက်ငွေတန်ဖိုးကျဆင်းမှုကိုဟန့်တားနိုင်အောင်အဓိကလိုအပ်တဲ့ငွေကြေးစီးဆင်းမှုတွေကိုစီစစ်နေတယ်လို့ဆိုပါတယ်။ VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြပါမယ်။
မြန်မာကျပ်ငွေတန်ဖိုးစက်တိုက်ကျဆင်းတဲ့အချိန်တည်းမှာအခောက်ရွှေဈေးကလည်းဈေးတဲ့နေရအတွက်အယောင်းဝယ်ပါလာကြောင့်ရဆိုင်ရမယ့်အခြေအနေရောက်နေပြီလို့ရခိုင်မြို့ကရွှေဆိုင်ပန်းရှင်တဦးက VOA ကိုအခုလိုပြောပါဗျ။အယောင
်းဝယ်ကဈေးလုံးကမြင့်လာတဲ့အခါကျတော့အခုဟိုဝယ်ရလူတွေမှာအခက်အခဲရှိသွားတယ်လေ။အခက်အခဲရှိသွားတယ်ဆိုတော့သူကစီးပွားရေးကလည်းတက်လာတာမဟုတ်ဘူး။အခုလက်ရှိနေသားလို့ဝယ်ရတဲ့အတိုင်းလည်းလုပ်ငန်းကောင်းကအကြတော့ပြည့်နေတာဘူးငွေကမရှိတော့တာကြတော့ဟိုကျွန်တော်တို့လည်းဒီအယောင်းဝယ်ကြတာပေါ့အဲ့လေသားပါ
မန္တလေးတိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးတင်ထွန်းကလည်းရွှေဈေးတည်ငြိမ်ဖို့လိုပေမဲ့မရှိမဖြစ်ပစ္စည်းမဟုတ်တာကြောင့်အခြားအခြေခံစားသောက်ကုန်ပစ္စည်းတွေလောက်စားသုံးသူတွေအပေါ်ထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းတည်ငြိမ်အောင်အတက်နိုင်ဆုံးထိနေတယ်လို့သူကအခုလိုပြောပါတယ
်။လက်ငင်းရောင်းဝယ်ပဲလုပ်ကုန်မယ်ဆိုကျွန်တော်ကလုပ်ပလိုက်တာလေ။အဓိကကတော့ဒေါ်လာဈေးပါပဲ။ဒေါ်လာဈေးတည့်ပြန်လိုက်တယ်မယ်။ဒေါ်လာဈေးကျရင်ပြန်ကျမယ်။ချွေးစားလို့ရတဲ့ပစ္စည်းမျိုးတော့မဝယ်နဲ့မဟုတ်တဲ့ကတည်းကရှိကြတယ်။ဒေါ်လာဈေးတည့်ရင်လားသူကတော်ပါကျန်တဲ့အဲအကောဘောတက်စီစီကျန်မဲ့ပါစီကျန်မဲ့အကုန်တက်တက်ခါဆိုးချက်ချက်စီအကုန်တက်ကုန်တာလေတက်ကုန်တဲ့ခါကျတော့ခန်းညင်ပြီးရစားချက်တော့စားအကုန်တက်သွားပါလေလေတဲ့အချိန်ကလူတန်းစားကအဲ့ဒါကြောင့်အဲ့ဒီညာတဲ့ရင်တော့ဒုက္ခရောက်ပါပဲချွေကြောင့်ဒုက္ခရောက်ဆရာကြောင့်ရှိဘူးကြကျွန်တော်တို့ကတော့ချွေဟိုချွေစီဟိုတင်းနေစီကျင်တာလေကျွန်တော်ကြတာနဲ့တက်တာနဲ့တင်းနေစီကျင်တာပဲသူအထိုက်လျောက်တော့ရှိအောင်တင်းနေစီကျင်တာပဲဒါမှလို့ငွေစည်းရတက်တင်နေတဲ့ခါကျတော့ပြန်တက်နေတဲ့ခါကျတော့လောရတဲ့ငွေဖြစ်တာပေါ့ရနော
်မြန်မာကျပ်ငွေတန်ဖိုးစက်တိုက်ကျဆင်းတဲ့ဈေးကွက်ရဲ့ရိုက်ခတ်မှုအဖြစ်နိုင်ငံခြားငွေနဲ့မှာယူတဲ့စေဝါနဲ့ကျမကြီးသုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချတဲ့ကုမ္ပဏီတချို့ကလည်းဈေးကွက်ကိုစောင့်ကြည့်တဲ့အနေနဲ့ရောင်းဝယ်ခဏရထားပါတယ်ဒီလိုရနာချိန်မှာရွှေဆိုင်တချို့လည်းရောင်းဝယ်ရက်တက်ရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ရွှေရောင်းအဝယ်လုပ်တဲ့သူတချို့ကပြောပါတယ်ကျပ်ငွေတန်ဖိုးချဆင်းတာဟာနိုင်ငံတကာငွေကြေးစည်းကွက်ရဲ့ရက်ခတ်မှုဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေခံစည်းဝါးရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါဗျ။ဒီနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံတော်တမတယုံဖြော်ရေးဆိုခွင့်ရှိသူဦးစော်တေးကကျပ်ငွေတန်ဖိုးချနေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါဗျ။
ငွေစည်းအရန်တက်တဲ့ကမှာအဓိကပြည်သူတွေအတွက်အာလောအဓိကလောအချက်ပေါ့နော်မဖြစ်မနေတေးရှင်ကိစ္စအရေးကြီးတဲ့စေဝါပစ္စည်းလိုအပြုနောက်ချက်ကတကယ်လူမှုစားသုံးမှုကိုတိုက်ရိုက်ဟိုတက်ရောက်မှုပေါ့နော် transition cost တွေမြင့်လာမယ်စသုံးပြီလို့ကိစ္စမျိုးပေါ့နော်ဒါမျိုးတွေဘယ်လိုလုပ်လဲဆိုတော့ဟိုလူကြီးတွေလည်းဟိုစဉ်းစားနေပါတယ်အကြံဉာဏ်တွေလည်းယူနေတယ်အပေါ်မှာလည်းဟိုမကြခင်မှာလည်းဒါတိုင်းနဲ့ပတ်သက်ပြီးတော့တခုချင်းပေါ့နော်ဆိုလိုတာကျွန်တော်အော့အော်တောင်းနေဖြစ်သွားလို့လည်းမရဘူးလောက်ကိုင်းနေတဲ့လူတွေကိုလည်းဟိုကြောက်လန့်ကြပါတော့ဈေးကွက်လန့်သွားတဲ့ပုံစံမျိုးလည်းမဖြစ်စေရဘူးပေါ့နော်အရာရာကိုချိန်ဆပြီးလို့အရင်တော့လို့ဆိုရင်တော့ကျွန်တော်လွယ်တယ်ဆိုလိုတာကအရင်တော့လို့ဆိုရင်ဥပမာဒေါ်လာဈေးတက်တဲ့ဆိုရင်ဒေါ်လာရောင်းဝယ်တဲ့လူတွေရှိတယ်မြန်မာနိုင်ငံကြည့်လိုက်ရင်10ယောက်လောက်ပဲရှိတယ်ခေါ်လိုက်တယ်ခေါ်ပြီးတော့ထိမ့်တယ်ပေါ့ဗျာထိမ့်ပြီးမေးတယ်မြန်တယ်ဒါဆိုရင်သူဒေါ်လာဈေးကြတယ်ဒါပေမဲ့အခုအစိုးရကြတော့အဲ့လိုမျိုးလုပ်လို့မရအောင်လုပ်လဲမလုပ်ချင်ဘူးပေါ့နော်မလုပ်ချင်တော့ဘာလုပ်နေလဲဆိုအခုပဲနေရာတွေကတကယ်ဘလို့ဖြစ်နေလဲအိုက်စင်းစရာတွေငွေကြေးစည်းစိမ်မှုတွေအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကစီစစ်နေတယ
်။ချက်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့ငွေလဲလဲနှုန်းစတိုက်ကျဆင်းခဲ့ပြီးခဲ့တဲ့3လကငွေလဲလဲနှုန်းနဲ့နှိုင်းယှဉ်ရင်း20ရာခိုင်နှုန်းကျော် ကျဆင်းသွားတာဖြစ်ပါတယ်ဒီလိုကြတာကိုထိန်းထားနိုင်အောင်မြန်မာနိုင်ငံဘဟုဘက်ကစူးစမ်းနေပြီမဲ့အခုအချိန်အထိတော့ထိရမှုမရှိသေးပါဘူးစီးပွားရေးလုပ်ငန်းရှင်တွေကတော့ရေရှိမှကုန်ထုတ်လုပ်ငန်းတွေအပေါ်ထိခိုက်လာနိုင်တဲ့အတွက်တရားမဝေငွေလဲလဲနေတဲ့လုပ်ငန်းတွေကိုထိထိရောက်ရောက်ဂိုင်းတွေနိုင်ဖို့နဲ့ငွေချေးတန်ဖိုးကျဆင်းတာကိုအခွင့်ကောင်းယူစည်းကစားတာတွေကိုထိထိရောက်ရောက်ဂိုင်းတွေပေးဖို့ဘဟုဘန်နဲ့အစိုးရကိုအကြံပေးတောင်းဆိုနေကြပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းတင်ပြပေးခဲ့တာပါအခုတော့မနေ့ပြန်တိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ရရှိနေပြန်မြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းတိုင်းလေလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်တိုင်းလေလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်မြင်ကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOE ရဲ့တရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာပါ။မနေ့ပြန်စနေညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုကျွန်တော်တို့ထုတ်လွှင့်တဲ့ radio စီစဉ်ပြီးပြီးချင်းမှာပဲAsia Set 7 ဂျူရူကနေထုတ်လွှင့်တဲ့ VOA နေ့စဉ် TV သတင်းလွှာအစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်။တန်ဇန်းနီးယားနိုင်ငံဗစ်တိုးရီးယားရေကမ်းမှာမနေ့တုန်းကခီးတဲ့ရင်ဂရိုသင်မောတိမ်မောက်မှုကြောင့်တည်ဆုံးသူတရားကျော်တဲ့မနေ့ရှိတဲ့ကြောင်းနိုင်ငံမယ်ရီယူကဒီနေ့ပဲပြောဆိုလိုက်ပါတယ်အထမတိကျန်နေနေတဲ့သူတွေနဲ့တည်ဆုံးသူတွေကိုရှာဖွေကယ်ဆယ်ရေးစီစဉ်နေလို့ဒီမနေ့မနေ့ပိုင်းမှာပဲပြန်လည်စတင်လိုက်တာပါတရုတ်နိုင်ငံကစစ်ပတ်ဆိုင်ရာအေဂျင်စီတစ်ခုပေါ်အမေရိကန်ပြည်ထောင်စုကအရေးယူတက္ကသိုလ်မှချမှတ်ထားတာကိုပြန်လည်ရုပ်သိမ်းပေးမလားဒါမှမဟုတ်ရင်နောက်ဆက်တွဲအကျိုးဆက်တွေကိုရင်ဆိုင်မလားဆိုပြီးတရုတ်နိုင်ငံကအမေရိကန်ကိုသတိပေးလိုက်ပါတယ်။အရေးယူတန်ခတ်မှုတွေကိုတရုတ်နိုင်ငံကတရားဝင်ကန့်ကွက်တဲ့အကြောင်းနဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခဲ့ရကန်ရှောင်ကသတင်းတောက်တွေကိုဒီနေ့ပဲပြောဆိုလိုက်တာပါ။အင်တာနက်ကနေဖောက်ထွင်းတက်ခတ်မှုတွေဆက်သွယ်ရေးကွန်ရက်တွေကိုထိုးဖောက်မှုတွေနဲ့တခြားအွန်လိုင်းတက်ခတ်မှုကျူးလွန်သူတွေအနေနဲ့ထိုက်တဲ့နဲ့ပေးဆက်မှုတွေကိုရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဆာဗာအင်တာနက်လုံခြုံရေးအတွက်ပြင်ဆင်နေတဲ့အမေရိကန်ပြည်ထောင်စုကတိပေးလိုက်ပါတယ်ပြည်ပနိုင်ငံတွေအကြံဖက်ဝါရီအုပ်စုတွေရာဇဝတ်ခိုင်းနေတဲ့အွန်လိုင်းချင်းချောက်မှုတွေကြီးထွားလာနေတာကိုအပြင်းထန်တုံ့ပြန်သွားမဲ့အမျိုးသားစိုက်ဘာလုံခြုံရေးမဟာဗျူဟာကိုတော့သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲလက်မှတ်ရေးထိုးခဲ့တာပါရခိုင်ပြည်နယ်မှာပြည်ခရနေတဲ့ဖြစ်ပွားခဲ့တဲ့ပြည်ခတ်တွေအတွင်းရင်းချာမွတ်စင်းနေပေါ်ကျွလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတက်ဖြတ်မှုဖြစ်တတ်မှတ်ဖို့ကနေဒါလွှတ်တော်ကတခဲနဲ့ဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂချက်လက်ရှာဖွေဖွဲ့ရဲ့တွေးရှိချက်တွေကိုထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူရဲတွေအတွက်မြန်မာစစ်တပ်ရဲ့အမြင့်ဆုံးအဆင့်ကပုဂ္ဂိုလ်တွေမှာတာဝန်ရှိပြီးလူမျိုးတုံးတက်ဖြတ်မှုဖြစ်သတ်မှတ်နိုင်ကြောင်းလည်းပြောဆိုခဲ့ကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန်မှာရောက်နေတဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီးလန်းကလည်းလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကအကိုညံဝင်းအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidet Zonyek ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကို line to meter 16.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာကျမတို့ပြန်ဆောင်ကြရအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this